ချင်းပြည်နယ်ဟာကားမြို့မှာစစ်အာဏာရှင်စန့်ကျင်ရေးတပိမောက်ဆန္ဒပြပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ဟာကားပြည်သူကာကွယ်ရေးတပ်ဖွဲ့ကစစ်ကောင်စီတပ်ဖွဲ့စစ်ဆေးရေးဂိတ်တစ်ခုကိုတနင်္ဂနွေညမှာပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။စစ်တပ်ကဖမ်းဆီးထားသူတွေကိုမေလ၂ရက်နေ့ညနေ၄နာရီနောက်ဆုံးသားလွှတ်ပေးဖို့ပြည်သူတွေဘက်ကတောင်းဆိုခဲ့တာကိုစစ်တပ်ဘက်ကမလိုက်လို့တဲ့အတွက်တိုက်ခိုက်တာဖြစ်တယ်လို့ဟာကားပြည်သူကာကွယ်ရေးတပ်တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
ကျွန်တော်တို့ကစားရကြတော့6:45လောက်မှာစားဖြစ်တယ်။နာယီဝတ်တော်မပြည့်ဘူးကြ။အဲ့ဒါနဲ့ဒီတက်တက်ကနောက်ဆုတ်သွား။အရင်ဒီဆက်ကောက်ကော၄ရက်5ရက်လောက်ကြာဆင်းသွားတော့ကျွန်တော်တို့ဖက်မှာဘာအထူးခံမှုမှမရှိဘူး။ကျောဘုတ်ကိဆိုတဲ့ဟာကကင်းဆောင်တဲ့နေရာပေါ့။အခါမြို့တွင်ထင်းမှာပဲ
။ဟာကမြို့တွင်ပြစ်ကမှုမှာစိတ်ကောင်းစီတပ်ဘက်ကထိခိုက်မှုရှိတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဘက်ကပြောဆိုပေမဲ့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတော့မသိရသေးပါဘူး VOA ကလည်းတိကျအတိမပြုတ်နိုင်ပါဘူးသူတို့ဘက်ကခုလိုစမတိုက်ခင်မှာစစ်တပ်ကိုသူတို့တောင်းဆိုတာနဲ့ပတ်သက်လို့လည်းအခုလူပြောပါတယ
်ကျွန်တော်တို့ကတူတင်ပြီးတော့တတိတည်းတည်းကျွန်တော်တို့တောင်းဆိုချက်ဖက်တစ်ချက်တောင်းကျွန်တော်တို့ကလှုပ်ထားတယ်ကောနော်အဲ့ဒီထက်မှပါပြီပါလေဆိုတော့ခိုင်းချေခံရတဲ့သူတွေအမြန်ဆုံးပြန်ထွက်ပေးဖို့ရင်ပြီးတော့ CBN လှုပ်ရှားသူတွေကိုမချင်းချောက်ဖို့ရေနောက်ပြီးတော့ဒီအငင်းချမ်းဆိုဆန္ဒပြတဲ့သူတွေအကုန်လုံးလက်လက်ဆန္ဒပြနိုင်ဖို့တကျွန်တော်တောင်းဆိုထားတယ်။ဒါပေမဲ့ဒီစီရနာစင်ဖက်ကနေကျွန်တော်တောင်းဆိုချက်တွေကို action မယူရဲခါကျတော့ကျွန်တော်တို့ကဒီလိုမျိုးပြောရတာပေါ့နော
်။ဟာကားမျိုးမှာအခုလိုပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်မြို့တွင်းလုံခြုံမှုတွေတင်းကျပ်လာတယ်လို့မြို့ခံတွေကပြောပါတယ်
။ပြစ်ခတ်မှုဖြစ်ပြီးမှလည်းအပြင်ဝင်ထွက်တော့နည်းနည်းတော့တင်းကျပ်တာပေါ့နော်။ဒီမှာတက်စားတော့တော်လာတော့နည်းနည်းတင်းစိတ်ကြတာပေါ့နော်
။ချင်းမြင့်နယ်ထမ်းမှာစစ်တပ်နဲ့အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တဲ့မင်းသားမျိုးမှာလည်းဖမ်းဆီးခံရတဲ့ဆန္ဒပြသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုရာကနေပြီးခဲ့တဲ့ဧပြီလ26ရက်နေ့နဲ့29ရက်နေ့တွေမှာမင်းသားဒေသခံတွေနဲ့ဖွဲ့စည်းထားတဲ့ဗီဒုကာကိုရဲတပ်တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုမှာစစ်ကောင်စီဘက်ကအယောက်20ခန့်ထိခိုက်ကြဆုံးတယ်လို့ဗီဒုကာကိုရဲတပ်ဘက်ကပြောဆိုနေပေမဲ့စစ်ကောင်စီဘက်ကတော့2ဦးသေဆုံးတယ်လို့ပြောပါတယ်။မင်းသားမျိုးပြစ်ခတ်မှုပြီးစစ်ကောင်စီတပ်ဖက်ပြည်သူ့ကာကွယ်ရေးတပ်ဖက်ကခေါင်းဆောင်တွေမြို့မီမြို့ဖက်တွေနဲ့၃ရက်ကြာတွေ့ဆုံညှိနှိုင်းမှုရသဘောတူညီချက်ရရှိခဲ့တယ်လို့ကာကွယ်ရေးဖွဲ့ဝင်တို့ကပြောပါတယ
်။မင်းသားဆွေးနွေးမှုအရာအခုလက်ရှိအချိန်ထိဒီတေယုံရဲ့ထေအုပ်ရဲ့ပန်ယုံရဲ့တပ်ဆွဲထားတာပြန်ဆုပ်ပြီးရယ်ဆိုအကြောင်းဒီမှာဆွဲထားတဲ့ကျွန်တော်အုပ်စုကိုပြန်ဆုပ်ပြီးမြို့တွင်းမှာလက်နက်ကင်ဆောင်မင်းမတော်ဖို့နှစ်ဖက်အုပ်စုလုံးလက်နက်ကင်ဆောင်မတော်ဖို့ကြောတော့တော့ပုံမှန်လေးဖြစ်နေ
လက်ရှိမင်းသားမျိုးမှာအခြေအနေတည်ငြိမ်နေပြီလို့ဆိုပေမဲ့စစ်အာဏာရှင်စန့်ကျင်ရေးဆန္ဒထပ်ပြရင်ဘာတွေဆက်ဖြစ်မယ်ဆိုတာကိုတော့မပြောနိုင်သေးဘူးလို့သူကဆိုပါတယ်။ချင်းပြည်နယ်မင်းသားနယ်ဟာကားမျိုးတွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပေးမမှုပေါ်မှာလုံခြုံရေးတပ်ဖွဲ့ကလက်နက်တွေနဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နက်ကင်ဆွဲခုခံတော်လှန်ခဲ့ကြတာပါ။အခုလိုအာဏာသိမ်းစစ်ကောင်စီရဲ့တပ်တွေကဆန္ဒပြပြည်သူတွေပေါ်မှာပြစ်ခတ်ဖိနှိပ်နေချိန်မှာပြည်တွင်းပြည်ပချင်းလူငယ်တွေစုပေါင်းပြီးတော့ဧပြီလ22ရက်နေ့မှာချင်းမျိုးရာဖွဲ့ချုပ်ချင်း National Organization နဲ့ချင်းမျိုးရာကာကွယ်ရေးဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်ခင်ဗျာ